မြန်မာနိုင်ငံကိုအာရှဒေသမှာယုံကြည်စိတ်ချတဲ့မိတ်ဖက်နိုင်ငံဖြစ်ဘီလာရုစ်ကယူဆကြောင်းရုရှားနိုင်ငံဆိုင်ရာဘီလာရုစ်သံမတ်ကြီးဒီမီထရီခရူတရိုင်းကဘီလာရုစ်ဆိုင်ရာမြန်မာစစ်ကောင်စီသံမတ်ဥလွင်ဦးနဲ့မော်စကိုမှာတွေ့ဆုံတုန်းပြောခဲ့ကြောင်းဘီလာရုစ်အစိုးရသတင်းအေဂျင်စီမှဖော်ပြပါတယ်။သူတို့ကအရင်ဘက်ကဘီလာရုစ်နိုင်ငံကိုတွားရောက်ခဲ့တဲ့စစ်ကောင်စီဒုတိယဝန်ကြီးလည်းဖြစ်နိုင်ငံကြီးဝန်ကြီးလည်းဖြစ်တဲ့ဦးတန်းရွှေရဲ့ခီးစဉ်ရလဒ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဘီလာရုစ်မျိုးတော် mix မှာမြန်မာစစ်ကောင်စီရဲ့ကောင်စစ်ဝင်ယုံဖွင့်နိုင်ခဲ့တာကိုနှစ်ဖက်စလုံးကကြိုဆိုကြောင်းပြောပါတယ်။နိုင်ငံရေးရာတွေ့ဆုံဆွေးနွေးမှုတွေဖြစ်ထွန်းမှုအခြေအနေ၊ကုံသွယ်မှု၊စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့လူသားချင်းစာနာထောက်လောက်မှုဆိုင်ရာအပြန်အလှန်ဆက်ဆံရေးတွန်းပြေးဆိုင်ရာကိစ္စရပ်တွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကိုအမှုပြုပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့မူပေါင်းအတွင်းမှာနှစ်နိုင်ငံအပြန်အလှန်ထောက်ခံပံ့ပိုးကြဖို့နှစ်ဖက်ပြောဆိုခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးကိုတည်ငြိမ်ဝင်တည်ဆောက်ခဲ့ကြတယ်လို့ဘီလာရုစ်အစိုးရသတင်းအေဂျင်စီမှဖော်ပြပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ယူရီရှားလို့ခေါ်တဲ့ဥရောပနဲ့အာရှတိုက်နှစ်ခုပေါင်းစည်းတဲ့ဒေသရဲ့စီးပွားရေးကော်မရှင်ဂျာနားလည်မှုစာချင်လာလက်မှတ်ထိုးနိုင်ခဲ့တာကိုလည်းဘီလာရုစ်သံမတ်ကြီးကချီချူးစကားဆိုခဲ့ပါတယ်။ဒါကမြန်မာနိုင်ငံအတွက်ယူရီရှားစီးပွားရေးသမဂ္ဂရဲ့ဈေးကွက်ကိုတည်ငြိမ်ဝင်ဖွင့်လှစ်နိုင်တာလို့ဘီလာရုစ်သံမတ်ကြီးကပြောပါတယ်များ။